ထိုင်ဝမ်ကျွန်းကိုပိတ်ဆို့ပြီးတော့တရုတ်ကစစ်ရေးလေ့ကျင့်နေတာဟာစစ်အသွင်ဆောင်တယ်လို့နိုင်ငံတကာကုံသွေးရေးကလည်းအများကြီးထိခိုက်လိုက်မယ်လို့ထိုင်ဝမ်ကကွယ်ဝန်ကြီးဝလတန်ခွန်ကသတိပေးပြောဆိုလိုက်ပါတယ်ထိုင်ဝမ်ကျွန်းဆွဲကိုတိုက်လေရင်နေစစ်သင်္ဘောတွေဝိုင်းပိတ်ဆို့ပြီးတော့ပြီးခဲ့တဲ့သတင်းပတ်ကစလို့တရုတ်ကစစ်ရေးလေ့ကျင့်နေတာပါဒီလိုဆက်ပြီးတော့ပိတ်ဆို့ထားမယ်ဆိုလို့ရှိရင်လေရင်နေသင်္ဘောတွေသွားလို့ရတော့မှာမဟုတ်ပဲနဲ့တကဘာလုံးကုံသွေးရေးထိခိုက်လာမယ်လို့ထိုင်ဝမ်ကကွယ်ဝင်ကြီးကပြောဆိုတဲ့အကြောင်းအက်ဂျိုစီယိုသတင်းမှဖော်ပြပါတယ်။ဒါကြောင့်နိုင်ငံတကာအနေနဲ့လက်ပိုက်ကြည့်မနေသင့်ဘူးလို့လည်းသူကဆိုပါတယ်။တရုတ်ဘက်ကတော့ထိုင်ဝမ်ကိုသူတို့ပိုင်နဲ့လို့ရှုမြင်ထားပြီးတော့အင်အားသုံးသိမ်းလို့ရတယ်လို့ပြောဆိုထားတာဖြစ်ပါတယ်ခင်ဗျာ။ဗီယက်နမ်နိုင်ငံမှာတော့စစ်တပ်ဗိုလ်ချုပ်ကြီးလွန်ခွန်ကိုလက်ရှိသမ္မတထိုးလန်းနေရာမှာအစာထိုးခန့်အပ်လိုက်ပါတယ်။ဗီယက်နမ်ဆိုရအဖွဲ့မှာသမ္မတဝန်ကြီးချုပ်လွှတ်တော်ဥက္ကဋ္ဌကွန်မြူနတီပါတီအတွင်းရေးမှူးဆိုပြီးတော့ခေါင်းဆောင်၄ယောက်ကအာဏာခွဲယူထားတာဖြစ်ပါတယ်။ဒါပေမဲ့လက်ရှိတင်မြောက်ထားတဲ့သမ္မတထိုလန်းဟာသမ္မတရာဒူရောကွန်မြူနတီပါတီရဲ့အတွင်းရေးမှူးရာဒူရောနေရာနှစ်ခုလုံးကိုယူထားတာကြောင့်တယောက်ထဲကပဲအာဏာကုန်ယူထားတာမျိုးမဖြစ်အောင်လို့အခုလိုသမ္မတသက်ခန့်အပ်လိုက်တာလို့နယူးယောက်တိုင်းသတင်းကဖော်ပြပါတယ်။ဗီယက်နမ်နိုင်ငံမှာပြီးခဲ့တဲ့တစ်နှစ်ခွဲအတွင်းမှာတင်သမ္မတ၄ယောက်အပြောင်းအလဲလုပ်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။စင်ကာပူနိုင်ငံကိုတည်ထောင်ခဲ့တဲ့သူလီကွမ်ယူရဲ့သားအငယ်ဆုံးလီရှန်ယန်းကိုဗြိတိန်အစိုးရကနိုင်ငံရေးခိုလုံခွင့်ပေးလိုက်တယ်လို့ Reuters သတင်းကဖော်ပြပါတယ်။လီရှန်ယန်းနဲ့စင်ကာပူဝန်ကြီးချုပ်ဟောင်းလီရှန်လွန်းတို့ဟာဖခင်ကွယ်လွန်ပြီးတဲ့နောက်အိမ်အမွေဆိုင်ပြဿနာနဲ့လူသိရှင်ကြားအချင်းများနေကြတာဖြစ်ပါတယ်။အခုအချိန်စင်ကာပူနိုင်ငံကိုပြန်သွားလို့ရှိရင်သူ့အတွက်မလုံခြုံတာကြောင့်ဗြိတိန်နိုင်ငံမှာနိုင်ငံရေးခိုလုံခွင့်တောင်းခဲ့တာဖြစ်ပြီးတော့တနေ့အင်ကိုပြန်နိုင်ဖို့အတွက်မျှော်လင့်နေတယ်လို့လီရှန်ယန်းကပြောဆိုပါတယ်လီရှန်ယန်းဟာသူ့ကိုပြိုင်တဲ့ရွေးကောက်ပွဲတွေမှာလည်းအကိုရဲ့ပါတီကိုမထောက်ခံမင်းနဲ့အတိုက်ခံပါတီတွေဘက်ကနေရပ်တည်ခဲ့တဲ့သူဖြစ်ပါတယ်ခင်ဗျာမလေးရှားနိုင်ငံမှာတော့ Islamic Company တခုရဲ့ CEO အပါအဝင်22ယောက်ကိုဗုဒ္ဓဘူနေကဖမ်းဆီးပြီးဒူးစရိုက်မှုနဲ့ဆွဲချက်တင်လိုက်တယ်လို့ Reuters သတင်းကဖော်ပြပါတယ် GISP လို့ခေါ်တဲ့အဲ့ဒီကုမ္ပဏီဟာလူကုန်ကူးမှုငွေကြေးခွာချမှုကလေးငယ်တွေကိုလိန်ပိုင်းဆိုင်ရာစော်ကားမှုစတဲ့ဒုစရိုက်မှုတွေကျူးလွန်နေတာလို့အာဏာပိုင်တွေကပြောပါတယ်။အဲ့ဒီကုမ္ပဏီရဲ့အင်တအင်ကိုရဲတပ်ဖွဲ့ကဝန်းရှာပြီးတော့ကလေးငယ်အယောက်100လောက်ကိုကယ်တင်ခဲ့တယ်လို့လည်းဆိုပါတယ်။ပြစ်မှုကျူးလွန်ကြောင်းတရားရုံးကမိန့်ချရင်တော့ထောင်ဒဏ်5နှစ်ကနေအနှစ်20အထိကြာခံရနိုင်ပါတယ်ခင်ဗျာ။ဟောင်ကောင်တရိတ်ဆန်ရုံမှာတော့ Melioidosis လို့ခေါ်တဲ့ Bacteria ပိုကူးစက်ခံရလို့သေသွားတဲ့မြောက်12ကောင်အထိရှိလာနေပြီလို့အာနာပိုင်နေကပြောဆိုတဲ့အကြောင်း Writers သတင်းကဖော်ပြပါတယ်။မြောက်ချန်ထဲမှာမြေတူးဆော့ကစားကြရင်ကနေဒီ bacteria ပိုကူးစက်တာဖြစ်နိုင်တယ်လို့ဆိုပါတယ်။ဒီရောဂါဟာတရိတ်ဆန်နေတဲ့မကပဲလူတွေကိုပါကူးစက်နိုင်တာကြောင့်တရိတ်ဆန်ရုံဝန်ထမ်းတွေကိုရောတရိတ်ဆန်တွေကိုပါစေစစ်နေပါတယ်။အဲ့ဒီမြောက်ချန်နေရှိတဲ့နေရာဘက်ကိုသွားလာလေပတ်ခွင့်လဲပိတ်ပင်ထားပါတယ်။ဒီတရိတ်ဆန်ရုံဟာစီးပွားရေးအချက်အခြာကြတဲ့မြို့လေကောင်နဲ့အစိုးရရုံးနေနာမှာရှိတာကြောင့်ကျိုတင်ကာကွယ်ရေးတွေလည်းလုပ်နေပါလိမ့်ခင်ဗျာကျွန်တော်ဆော့ဖူပါ